မြန်မာနိုင်ငံနိုင်ငံကနေနိုင်ငံခြားမှာကျောင်းသွားတက်မဲ့သူတွေအတွက်မဖြစ်မနေလိုတဲ့ပညာရေးဆိုင်ရာအသိအမှတ်ပြုလက်မှတ်တွေကိုနိုင်ငံခြားရေးဝန်ကြီးဌာနကမှန်ကန်ကြောင်းအထောက်အထားထုတ်ပေးတာကိုဒီနေ့မတ်လ6ရက်ကစပြီးအကန့်အသတ်မရှိရပ်ဆိုင်းလိုက်တယ်လို့ပြောပါတယ်။ပညာရေးနဲ့ပတ်သက်တာပဲ Notary အထောက်အထားထုတ်ပေးတာရပ်လိုက်တာလို့ရန်ကုန်ကပေးပို့လာတာကိုအခြေခံပြီးကိုဝင်းခမ်းမောင်ပြောပြပေးပါဦးခင်ဗျာ။
နိုင်ငံသားသွားကြမဲ့သူတွေအနေနဲ့ပညာရေးလက်ထပ်စာချုပ်ရင်မောင်းလိုက်စဉ်နိုင်ငံသားမှတ်ပုံတွေစတဲ့အချက်လက်တွေမှန်ကန်ကြောင်းနိုင်ငံသားရေးဌာနမှကျန်းကျိန် Notary Public ထောက်ထားလုပ်ကြပါရယ်။အဲ့ဒီထဲကနိုင်ငံသားမှကြောင်းတက်မဲ့သူတွေမဖြစ်မနေလိုတဲ့ပညာရေးထောက်ခံချက် Notary ထောက်ထားကိုဒီကနေ့ကစပြီးယာယီပိတ်လိုက်တယ်လို့နိုင်ငံသားရေးဝန်ကြီးဌာန MOFA နေပြည်တော်ရုံးကတာဝန်ရှိသူတို့က VOE ကိုပြောပါရယ်။တခြားချက်လက်တွေကိုဆက်ပြီး notary လုပ်ပေးနေပေမဲ့ပြည်ပမှာကြောင်းတက်မဲ့သူတွေအတွက်အထောက်အထားမှန်ကန်ကြောင်းလုပ်ပေးနေတာတွေရက်နေတယ်လို့သူကပြောပါတယ်
။ရန်ကုန်ရောအကုန်ဥစားပညာရေးမော်ပါကုပ်ပေးရတဲ့ဒီနေ့အဆန်းရှိလို့လည်းရန်ကုန်ကခဏပိတ်ထားတယ်အခုအကန့်အသတ်တော့မသိဘူးသူအကန့်အသတ်တော့မရှိဘူးလေအခုကြားမှန်းမဲတော့လေခဏပိတ်ထားတယ်ရှင်ဘုရားရက်ကတော့လည်းအကန့်အသတ်မရှိဘူးလေအခုတော့ယာယီပိတ်ထားတယ်အဲ့လိုပဲပြောရရှင်မူလရရမောဟရုံးကပညာရေးနဲ့ပတ်သက်တာပဲရှင်ခဏပိတ်ထားတာကို
နိုင်ငံသားဌာနကထောက်ခံချက်မရလို့ဒီကနေ့နေပြည်တော်ကနိုင်ငံသားဌာနမိုဖာရုံးချုပ်ကိုဆက်သွယ်စုံစမ်းခဲ့တဲ့ကြောင်းသားတဦးကတော့သူ့အတွေ့အကြုံကိုအခုလိုပြောပြပါတယ်
ဒီအကန့်အသတ်မရှိပိတ်ထားရေရုံးလေးပြဿနာနဲ့ဆိုးဆိုးဖြစ်လို့နေလိုက်ရောနေပြည်တော်ကပိတ်သွားတယ်ဘာမှလုပ်လို့မရဘူးဒီဘက်ကိုဆက်မဲ့လူတွေအကုန်လုံးရှိတာပေါ့နော်ပညာရေးမှမဟုတ်ဘူးလေဒီတချို့ဟိုပြေပေးသွားပေါ့နော်ဒီတုံးထူဖို့လိုတဲ့လူတွေအကုန်လုံးရှိလာတယ်ဒီနေ့ပြတ်တာလို့ဒီရုံးပိတ်တာဆိုတော့လေအခုပညာရေးကိုပဲဟိုလိုက်တာမဟုတ်ဘူးသူတို့ကပိတ်တယ်ဆိုရင်ဒီနေ့ပိတ်တယ်ဆိုပိတ်တယ်ပဲဆိုရင်ဘယ်လောက်ထိပိတ်မှလဲမင်းအကန့်အသတ်မရှိဘူးမသိသေးဘူးဒါပဲလေ
သူပြောသလိုတခြားစာရွက်စာတမ်းတွေအတွက်လို့ထွေထောက်ထားလုပ်ပေးနေတာတွေအကုန်ရပ်ဆိုင်းထားတာလားဆိုတာကို VOA ကတိကျစုံစမ်းနေစေဖြစ်ပါတယ်။မြန်မာနိုင်ငံမှာအသက်ပြည့်ပြီးသူတွေစိတ်မှုမထမ်းမနေရဥပဒေကိုစစ်ကောင်စီကအသက်သွင်းပြီးနောက်မှာလူငယ်တော်တော်များများနိုင်ငံသားကိုထွက်ခွာဖို့ညှိနှိုးဆောင်နဲ့စ조사ခဲ့ကြပါတယ်။အဲ့လိုအခြေအနေဖြစ်နေချိန်မှာပဲအသက်18နှစ်နဲ့35နှစ်ကြားလူငယ်တွေကိုပြပထွက်ပြီးအလုံလောက်ကိုင်ခွင့်အပါအဝင်အလဲပတ်ထွက်ခွာခွင့်ကိုလည်းစစ်ကောင်စီကပိတ်ပင်ခဲ့ပါတယ်။စစ်သားစုဆောင်မှုတွေကိုလည်းနေရာတော်တော်များများမှာလုပ်နေပါတယ်။အခုနောက်ဆုံးကတော့စစ်မှုထမ်းနိုင်တဲ့ကျောင်းသားအရွယ်တွေနိုင်ငံသားမှကျောင်းသွားတက်နိုင်ရေးကိုပါပိတ်ပင်တဲ့သဘောဖြစ်နေတာပါ။နိုင်ငံသားရေးဌာနအနေနဲ့ဘယ်လောက်ထိပညာရေးဆိုင်ရာ notary ထောက်ထားလုပ်ပေးနေတာတွေကိုရပ်မှလဲဆိုတာအတိအကျမသိနိုင်ဘူးလို့ပညာရေးဝန်ဆောင်မှုလုပ်ငန်းချုပ်က VOA ကိုပြောပါတယ်ခင်ဗျာ။